Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘေးရပေါင်းကခင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 30 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျထွေးပါရှင်
နိုင်ငံတချို့နဲ့ဆက်ဆံရေးကတိကောက်ဖြစ်နေတဲ့သမရထရန့်ဟာဂျပန်ဝန်ကြီးချုပ်နဲ့ဗားရီဆွေးနွေးမှာလေယူကရိန်းစစ်ဆုံးသတ်ရေးရုရှားကိုအမေရိကန်ကအရှိန်မြှင့်ဖိအားပေးတံခတ်သွားမယ်လို့ဆိုပါတယ်တခြားနိုင်ငံပြည်တွင်းရေးဝင်ဆွတ်မှာမဟုတ်ဘူးလို့တရုတ်နိုင်ငံကြားရေးပြောခွင့်ရကဆိုပါတယ
်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာလေအမျိုးသမီးသေဆုံးသူ90နီးပါးရှိတယ်လို့မြန်မာမျိုးသမီးသမဂ BW ကအစိုးရကထုတ်ပြန်ပါတယ်နောက်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာတော့စစ်ကောင်စီတပ်နဲ့ကရင်ပြည်ပပေါင်းတပ်တွေကြားဒီရက်ပိုင်းတိုက်ပွဲတွေဆက်တိုက်ပြင်းထန်နေပါတယ်။ဒီလိုပြည်တွင်းကသတင်းပေးပို့ချက်တွေကိုတင်ပြပေးဖို့ရှိသလိုပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍသုတဆုံရင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအဖက်ဆင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာချုပ်လင်းပေးမှာပါရှင်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင်။
မဟာမိတ်နိုင်ငံတွေရောပြိုင်ဘက်နိုင်ငံတွေပါလှုပ်ခတ်စေမဲ့နိုင်ငံသားရေးမူဝါဒတွေထုတ်ပြန်နေတဲ့အမေရိကန်သမ္မတဒိုနယ်ထရန့်ဟာသမ္မတအီမီရောမှာဂျပန်ဝန်ကြီးချုပ်ရှီဂေရုအီရှိဘာကိုတောက်ကြနေကတွေ့ဆုံပါတယ်။ဂျပန်အစိုးရကတော့အခုဝန်ကြီးချုပ်ရဲ့ခီးစဉ်ကနေအမေရိကန်ဂျပန်ဆက်ဆံရေးပြန်လည်ခိုင်မာလာစေဖို့မျှော်လင့်နေတာပါ။ခေါင်းဆောင်နှစ်ဦးဟာကာကွယ်ရေးပစ္စည်းနဲ့နှိပညာရေးဆိုင်ရာပူးပေါင်းမှုတွေနှစ်နိုင်ငံစီရေးပူးတွဲလေ့ကျင့်မှုတွေတိုးမြှင့်ရေးအမေရိကန်နိုင်ငံမှာဂျပန်ရဲ့ယင်းနှီးမြှုပ်နှံမှုတွေမြင့်တင်ဖို့နဲ့အမေရိကန်စွမ်းအင်တွေဂျပန်ကိုတင်ပို့ရေးဆွေးနွေးဖို့ရှိတယ်လို့ထရန့်အစိုးရအဖွဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။ဒါ့အပြင်စိုက်ဘာလုံခြုံရေးစွမ်းအင်တိုးတက်အောင်လုပ်ဖို့အာဂါသစူဇန်ရေး AI နဲ့ဒီဗိုင်းလျှက်ကူးပစ္စည်းလိုနည်းပညာကဏ္ဍတွေတိုးတက်အောင်ပူးတွဲလှုပ်ဆောင်ဖို့ကိုပါဆွေးနွေးခဲ့ကြပါတယ်။သမ္မတထရန့်ကကနေဒါကိုအမေရိကန်ပြည်နယ်တစ်ခုအဖြစ်ထည့်သွင်းချင်တာ Greenland ကိုဒေးမတ်နိုင်ငံစီကနေရယူချင်တာပနမာတူးမြောင်းကိုထိန်းချုပ်ချင်တဲ့ကိစ္စရပ်တွေကိုပြောဆိုနေပြီးအမေရိကန်ရဲ့မဟာမိတ်တချို့ကိုဖိအားပေးနေခြင်းမှာဂျပန်ဝန်ကြီးချုပ်အမေရိကန်ကိုရောက်ရှိလာတာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းစစ်အဆုံးသတ်ရေးအတွက်ရုရှားအပေါ်တန်ခတ်ရေးယူမှုတွေနဲ့တိုးပြီးတော့ဖိအားပေးဖို့အမေရိကန်ကစီစဉ်နေတယ်လို့ရုရှားနဲ့ယူကရိန်းဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Keith Kellogg ကပြောကြားပါတယ်နယူးယောက်ပို့စ်နဲ့ဂျာတာဘရီနေမင်းမြန်ကမှာအခုလိုပြောကြားခဲ့တာဖြစ်ပြီးအေးအေးယူတန်ခတ်မှုတွေလုံနိုင်တာအများကြီးရှိပေမဲ့အထူးသဖြင့်တော့ရုရှားရဲ့စွမ်းအင်ကဏ္ဍပဲဖြစ်ကြောင်းပြောကြားခဲ့တာပါဒီအေးအေးယူတန်ခတ်မှုမှာအဆင့်1ကနေ30ထိရှိတဲ့အထက်ရုရှားဘော်စီဝိုင်းဆိုင်ရာထိခိုက်မှုပမာဏကအဆင့်3လောက်ပဲရှိနိုင်မယ်လို့ပြောပါတယ်ရုရှားနဲ့ယူကရိန်းတို့ကြားကြုံနေရတဲ့ကြီးမားတဲ့တေဆုံးမှုစစ်ပွဲကိုအဆုံးသတ်ဖို့နှစ်ဖက်အပြေးယူလုံနိုင်တယ်ဆိုတာနားလည်ထားကြောင်းလည်းပြောပါတယ်မင်းမြန်ကန်ထဲမှာKetlock ကအရင်သမ္မတဘိုင်ဒန်အစိုးရအဖွဲ့ဟာယူကရိန်းစစ်ပွဲအတွက်ဖြစ်နေသမျှကာလပတ်လုံးပံ့ပိုးပေးတဲ့လှုပ်ဆောင်ခဲ့တာဖြစ်ပြီးဒါဟာမဟာဗျူဟာမကြဘူးလို့ဝေဖန်လိုက်ပါတယ်။အခုထရန့်အစိုးရအဖွဲ့အနေနဲ့ဒီစစ်ပွဲအဆုံးသတ်ရေးအတွက်အပြည့်အဝချင်းကပ်တဲ့နည်းကိုဦးစားပေးမှာဖြစ်ပြီးဒါဟာယူကရိန်းကိုပံ့ပိုးရင်းရုရှားဘော် PR တိုးပေးမယ့်နည်းပဲဖြစ်ကြောင်းပြောကြပါတယ်။ယူကရိန်းသမ္မတဇယ်လင်စကီယုံကတော့အမေရိကန်ထူးကိုယ်စားလှယ်ယူကရိန်းကိုလာရောက်ရေးလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြောင်းကြေညာချက်မှာထုတ်ပြန်ထားပါတယ်စစ်တမ်းကြောင့်ပျက်စီးယိုယွင်းနေတဲ့ဂါဇာကမ်းမြောင်ဒေသအတွက်စီမံခန့်ခွဲရေးဆိုင်ရာသမ္မတဒိုနယ်ထရန့်ရဲ့အဆိုပြုချက်ထွက်ပေါ်လာပြီးနောက်ဂါဇာကမ်းမြောင်ဒေသကနေပါလက်စတိုင်းတွေထွက်ခွာသွားရေးကိုစီစဉ်ဖို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ IDF ကိုကာကွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်ဂါဇာဒေသကနေတဲ့ကအကိုသဘောနဲ့ကိုထွက်ခွာသွားခြင်းသူတွေထွက်ခွာသွားနိုင်အောင်အစီအစဉ်တရက်ကိုပြင်ဆင်ထားဖို့IDF တပ်ကိုညွှန်ကြားထားသလိုဒေသခံတွေအနေနဲ့သူတို့ကိုလက်ခံမဲ့ဗန်နန်ကန်ကိုမဆိုသွားနိုင်ကြောင်းကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောကြားပါတယ်။အစီအစဉ်ထဲမှာထွက်ခွာရေးရွေးချယ်စရာနည်းလမ်းတွေပါဝင်မှာဖြစ်သလိုလေကြောင်းကနေဖြစ်စီရေကြောင်းကနေဖြစ်စီထွက်ခွာမယ်ဆိုရင်အထူးအစီအစဉ်ပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ဟာမတ်စစ်သွေးကြွတွေအပေါ်အစ္စရေးကလေကြောင်းကရောမြေပြင်ကပါတိုက်ခိုက်မှုတွေကြောင့်ပျက်စီးသွားရတဲ့ဂါဇာကနေဒေသခံတွေထွက်ခွာဖို့သမ္မတထရန့်ပြောကြားချက်ဟာရဲရင်တဲ့အစီအစဉ်တစ်ခုဖြစ်ကြောင်းဝန်ကြီးကက်စ်ကပြောပြီးဒီအကြံပြုချက်အတွက်ချီးကျူးပါတယ်သမ္မတထရန့်ဟာ ရနေပြီးတော့ဒီ Hamas တွေနဲ့စစ်ပွဲပြီးရင် Israel ကဂါဇာကမ်းမြောင်ဒေသကို American ကိုပေးတင်ကြောင်းကြာသပတေးနေ့ကပြောထားပါတယ်ခင်ဗျာ
view American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865hydrometer 32 kHz 6653ညနဲ့ hydrometer 40 kHz 0933ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA American အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်လေးကိုဆက်ပြီးတော့ပြောပြနေပါတယ်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကိုအင်းနီချင်းကောင်မိတ်ဆွေအဖြစ်ဆက်လက်သဘောထားမှာဖြစ်ပြီးသူတစ်ပါးအိမ်တွင်ရေးကိုကြားမဝင်တဲ့မူဝါဒအတိုင်းဆက်လက်ရည်တည်မှာဖြစ်ကြောင်းတရုတ်နိုင်ငံသားဤပြောခွင့်ရလင်ကျန်းရဲ့ပြောကြားချက်ကိုအမေရိကန်ဆိုင်ရာတရုတ်တန်ယုံရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာတရုတ်သမ္မတရှီကျင်းပင်နဲ့တရုတ်နိုင်ငံကိုအလေရောက်ရှိနေကြတဲ့ထိုင်းဝန်ကြီးချုပ်ဘရူနိုင်းနိုင်ငံခေါင်းဆောင်ဘရင်ဆူတန်တို့နဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရေးဆွေးနွေးခဲ့တာနဲ့ပတ်သက်လို့အန်တာရာသတင်းဌာနရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုအမျိုးသားစည်းလုံးညီညွတ်ရေးဆိုင်ရာလွတ်ဆောင်မှုတွေကိုထောက်ခံပံ့ပိုးမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်းကပါတီတွေကိုလည်းထောက်ခံပံ့ပိုးပေးသွားမှာဖြစ်ကြောင်းပြောကြားခဲ့တာပါဒါဟာမြန်မာနိုင်ငံမှာနိုင်ငံရေးအရပြန်လည်စည်းလုံးညီညွတ်မှုကိုဦးတည်ပြီးတရုတ်ရဲ့မိတ်ဆွေဖြစ်မှုကိုဆက်လက်ရှင်သန်ဖို့ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံတွင်နိုင်ငံရေးအသွင်ကူးပြောင်းမှုလုပ်ငန်းစဉ်ပြန်လည်ဖော်ဆောင်မှုပံ့ပိုးမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ဒေသမှာအခြေစိုက်ပြီးတော့နယ်စပ်ဖြတ်ကျော်ရာဇဝတ်မှုတွေလုပ်နေကြတဲ့ online ငွေလိမ်ခိုင်းတွေကိုဒေသတွင်းမှာအမြင့်ပြတ်သွားအောင်ရှင်းထုတ်နိုင်မှုတရုတ်ကသက်ဆိုင်ရာနိုင်ငံတွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံညာရေးဌာနမှာတောက်ကြံနေပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့တာပါonline ငွေလိမ်ဂိုင်းတွေနေဆက်ဖြတ်ကျော်ရာဇမှုကျွလွန်နေတာတွေကိုအမြင့်ပြတ်ရှင်းနိုင်အောင်ပြဿနာစင်းမြစ်ကိုဘက်ဆောင်ကနေဖော်ထုတ်အရေးယူနိုင်ဖို့မြန်မာထိုင်းအခြားအိန္ဒိယနိုင်ငံတွေနဲ့တရုတ်ကတက်တက်ကြွကြွပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်သက်ဆိုင်ရာနိုင်ငံတွေနဲ့တနိုင်ငံချင်းစီရောနိုင်ငံပေါင်းစုံပါပူးပေါင်းဆောင်ရွက်မှုလုပ်နေတယ်လို့တရုတ်ဘက်ကပြောပါတယ်ထိုင်းမြန်မာနေဆက်တလျှောက်လက်တလောဆက်တိုက်ဖြစ်နေတဲ့ onlineလောင်းကစားမှုတွေငွေလိမ်နာတွေဟာတရုတ်ထိုင်းမြန်မာစတဲ့နိုင်ငံတွေကပြည်သူတွေရဲ့လုံခြုံမှုကိုသာမကဒေသတွင်းနိုင်ငံတွေရဲ့ပုံမှန်ပူးပေါင်းဆောင်ရွက်မှုတွေကိုပါထိခိုက်စေတယ်လို့တရုတ်အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါထိုင်းမြန်မာနယ်စပ်ကအွန်လိုင်းငွေလိမ်ခိုင်းတွေကိုနှိမ့်နှင်းဖို့တရုတ်နဲ့ထိုင်းပူးပေါင်းဆောင်ရွက်မှုတိုးလှုပ်သွားဖို့နိုင်ငံကတိပြုထားကြပါတယ်ခင်ဗျာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဒီလ12ရက်နေ့ကနေ13ရက်နေ့ထိနှစ်ရက်ကြာခရီးလာရောက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဆွေးနွေးမယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဗစ်ဂရန်မစ္စရီကတောက်ကြနေကပြောကြားပါတယ်ထရန့်အိမ်ပြည်တော်မှာသမ္မတတောင်ဝန်ဒုတိယအကြိမ်ပြန်လည်ထမ်းဆောင်ပြီးသတင်းပတ်ပိုင်းအတွင်းမှာပဲသမ္မတထရန့်ရဲ့ဖိတ်ကြားချက်နဲ့ဝန်ကြီးချုပ်မိုဒီလာရောက်မှာဖြစ်ပါတယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်အစိုးရကဒီသတင်းပတ်ထဲမှာပဲအိန္ဒိယရွှေပြောင်းအခြေချသူ104ဦးကိုနေရက်ပြန်ပို့လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးဝေဖန်မှုတွေကိုမိုဒီအစိုးရကြုံနေရချိန်မှာပဲအခုအမေရိကကိုလာရောက်ဖို့ဖြစ်လာတာပါဝန်ကြီးချုပ်မိုဒီဟာဒီလ10ရက်ကနေ12ရက်နေ့အထိပြင်သစ်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပြီးအဲဒီကနေဝါရှင်တန် DC မြို့တော်ကိုခရီးဆက်လာမှာဖြစ်ပါတယ်နိုင်ငံသားရေးအတွင်းဝန်မစ္စရီကပြောတာပါအမေရိကန်သမ္မတထရန့်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ဟာဇန်နဝါရီ29ရက်နေ့ကလည်းဆက်သွယ်စကားပြောခဲ့တာရှိပြီးလူဝင်မှုကြီးကြပ်ရေးကိစ္စအပြင်အမေရိကန်လို့လုံခြုံရေးပစ္စည်းကိရိယာတွေကိုအိန္ဒိယကတိုးမြှင့်ဝယ်ယူဖို့နဲ့မျှတတဲ့နိုင်ငံကုန်သွယ်ရေးဆက်ဆံမှုတွေတိစောက်သွားဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
ဖေဖော်ဝါရီလ6ရက်စနေနေ့မနက်ခင်းထိတ်တက်ရောက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါရှင်။ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့လထဲမှာအမျိုးသမီးတွေအများပြားသိဆုံးခဲ့ရတဲ့အခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပြီးခဲ့တဲ့ဇန်နဝါရီလ1ရက်အထဲမှာတင်မဲ့ဒီအမျိုးသမီး86ဦးသိဆုံးခဲ့တယ်လို့မြန်မာအမျိုးသမီးသမဂ္ဂရဲ့ တကြတောက်ကြနေတော့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နောက်ဒီစီးပီးပက္ခတွေအတွင်းမှာအမျိုးသမီးတွေအကြက်ပတ်ခံရတာနဲ့ပတ်သက်ပြီးတော့လဲကျူးလွန်တဲ့သူတွေကိုအရေးယူပေးဖို့လဲမြန်မာမျိုးသမီးသမဂ္ဂကတောင်းဆိုပါတယ်။ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းအပြည့်စုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းသားလက်နက်ကင်တွေပြည်သူ့ကာကွယ်တပ်ဖွဲ့နဲ့စစ်ကောင်စီကြားစီးပီးပက္ခတွေတနေ့တခြားကြီးထွားလာနေတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေတိုးမြှင့်လှုပ်ဆောင်လာတာကြောင့်အရသာထိခိုက်တည်ဆုံးတာတွေမြင့်တက်လာနေတာဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲစစ်ကောင်စီလေကြောင်းပစ်ခတ်မှုနဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အမျိုးသမီး86ဦးတည်ဆုံးခဲ့ရတယ်လို့မြမအမျိုးသမီးသမဂ္ဂ BWU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တည်ဆုံးသူတွေထဲမှာရခိုင်ပြည်နယ်ကအမျိုးသမီး39ဦးအထိပါဝင်ပြီးတလအတွင်းအမျိုးသမီးတည်ဆုံးမှုအများဆုံးဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်လက်ရှိထုတ်ပြန်လာတဲ့တည်ဆုံးသူစည်ရင်ဟာ BWU ရဲ့လက်လန်းမီတလောက်ကောက်ယူထားတဲ့စည်ရင်သာဖြစ်ပြီးမြေပြင်မှာဒီတမကများနိုင်တယ်လို့မြန်မာမျိုးသမီးများတမက BWU ရဲ့အထွေထွေအတွင်းမှုနဲ့မတ်ရင်မျိုးလှိုင်ကပြောပါတယ
်အကြံဖတ်မှုထဲမှာဆိုလို့ရှိရင်လေကြောင်းတိုက်ခတ်မှုအများအသက်ဆုံးရှုံးရတဲ့မျိုးသမီးဥယျာဉ်များတယ်လို့တော့ကျွန်တော်တို့သုံးသပ်လို့ရတယ်ပေါ့နော်တလအပြင်မှာဆိုဒီလိုမျိုးဒီ86ဦးတည်ဆုံးတယ်ဆိုတာမျိုးပေါ့နော်ဒါကလည်းကျမတို့ဒီအချက်လက်တွေကဒါကကျမတို့စုဆောင်မိတလောက်ဒီတရင်ဌာနတွေရဲ့ပြီးရင်ကျမတို့ CWU အနေနဲ့ပေါ့နော်ကျမတို့လက်နက်မီတွေနဲ့မြေဒေသတွေရဲ့အဖြစ်နေပြီးကိုကျမတို့ကစုတည်ထားတာဖြစ်တယ်ဒီချက်မှတ်လည်းကျမတို့ဟိုဘယ်လိုပြောမလဲဒီ86ဦးထဲပို့နိုင်တဲ့အရေးအတွက်လည်းရှိနိုင်တယ်ဒါလို့လည်းဆိုတော့ကျမတို့ရဲ့နိုင်ငံချင်းညကinformation ချက်တော့ဆန်ထားရတဲ့ area တွေလည်းအများကြီးရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးချက်တော့ဆန်ထားရတဲ့ area တွေနဲ့တက်လမ်းနေတာမျိုးကအားနေတာဖြစ်တဲ့အတွက်ကြောင့်မလို့ဒီချက်ပုံနိုင်တဲ့ကိစ္စတွေလည်းရှိနိုင်တယ
်လက်ရှိမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့စီရေးပတိပခတွေအတွင်းမှာအမျိုးသမီးတွေဟာအာနာသိန်းစစ်အုပ်စုရဲ့နှီးမျိုးစုံနဲ့အကြမ်းဖက်တာတွေကိုခံကြရတယ်လို့အယသပြည်သူတချို့ရဲ့အကြမ်းဖက်မှုတွေနဲ့လည်းရင်ဆိုင်ကြရတယ်လို့သူကဆက်ပြောပါတယ
်ဒီစစ်ပတိပခတွေဟာမျိုးသမီးတွေဟာလေကြောင်းတိုက်ခတ်မှုခံရတဲ့အပြင်ကိုနောက်ထပ်အနေနဲ့ဆိုရင် rape လောက်တာမျိုးကျွန်တော်တို့ခံရတာရှိတယ်ဆိုတော့မျိုးသမီးတွေဒီလိုကာလဒီမှာကျန်းဖက်ခံရတာတွေကတခြားသူတွေထက်စာရင်နှစ်ဆခံရတဲ့ပုံစံမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးအရာတွေဆက်မဖြစ်တင်ဘူးဖြစ်ရှင်ရဲ့ဖေဖို့ကျွန်တော်တို့ပြောချင်တယ
်အခုလိုအမျိုးသမီးတွေအပေါ်အကျန်းဖက်မှုကျူးလွန်သူတွေကိုထိရောက်တဲ့အပြေးပေးအရေးယူတာတွေလှုပ်ဆောင်ပေးကြဖို့ကိုလည်းမြန်မာမျိုးသမီးများတမက BWU အထွေထွေအတွင်းမှုနဲ့မတ်ရင်မျိုးလှိုင်ကထပ်ပြောပါတယ
်ဒီလိုကျူးလွန်ထားတဲ့ကျန်းဖက်စစ်အုပ်စုကိုလည်းခီရောက်တဲ့အပြစ်တွေအေးအေးယူမှုတွေကိုဖြစ်ပြီးချင်တယ်ပေါ့နော်ဒီလိုမျိုးကျွန်တော်တို့စုဆောင်ထားတဲ့အချက်လည်းရရှိကျန်းဖက်စစ်အုပ်စုကကျူးလွန်တာရှိတယ်လို့မျိုးတချို့အရသာတွေကျူးလွန်တာလည်းရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကျွန်မကျူးလွန်သူဘယ်သူမှဆိုခီရောက်တဲ့အပြစ်တွေအေးအေးယူမှုကိုခဏရမ်းဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ထိရောက်တဲ့အဖြစ်အပျက်ရင်းမှုတွေကိုလောက်ဆောင်ဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့ပြောချင်တယ်ပေါ့နော်ဟု
တ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီ1ရက်နေ့ကစပြီး၄နှစ်တာကာလအတွင်းစစ်ကောင်စီဟာစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်တူအပေါ်ကျူးလွန်တဲ့အမျိုးမျိုးသောရာဇဝတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုနှီးမျိုးစုံနဲ့ကျူးလွန်နေတယ်လို့မြန်မာအမျိုးသမီးများတမက BWU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇန်နဝါရီလတလထဲမှာတည်းအမျိုးသမီး90နီးပါးသေဆုံးခဲ့ရသလိုပဲဒီစစ်ပွဲပြိပခါတွေရှားမှာအမျိုးသမီးတွေလူခွေချိုးဖောက်ခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်အပြည့်အစုံကိုကိုညာဝင်းအောင်ကတင်ပြပေးသွားတာပါအခုဆက်ပြီးတော့ဒီရှမ်းပြည်တောင်ပိုင်းမိုးပြဲမှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုလည်းတစ်လက်တင်ပြပေးပါဦးမယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ KNDP ပူးပေါင်းတပ်တွေကြားနှစ်ဖက်တိုက်ပွဲတွေ၃ရက်ဆက်တိုက်ပြင်းထန်နေပါတယ်စစ်ကောင်စီတပ်ဖွဲ့တွေကစစ်ရှောင်စခန်းတွေကိုမိလောင်ဘုံနဲ့ဘုံကျဲတိုက်ခိုက်တာတွေလည်းလုပ်နေတာကြောင့်လူနေအိမ်တချို့မိလောင်ခဲ့တယ်လို့ကင်နီတပ်ဖွဲ့တွေကပြောပါတယ်။မိုးပြဲတိုက်ပွဲနောက်ဆုံးအခြေအနေသတင်းပေးပို့ထားတာကိုတော့ကိုကြီးညက်ရဲကတင်ပြပေးပါမယ်ရှင်
။ဒေသအခေါ်ကရနီလို့ခေါ်တဲ့ KR ပြည်နယ်နဲ့ကက်လျက်ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရနီပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲပြင်းထန်နေတာပါ။မိုးပြဲမြို့ကိုနယ်မြေပြန်ဆိုးမိုးနိုင်ဖို့စစ်ကောင်စီတပ်ဖက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်ကီနီမျိုးသားများကာဝေးတပ်ဖွဲ့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားအဆိုးက VOA ကိုပြောပါတယ
်တိုက်ပွဲကတော့ဒီ9ရက်နေ့မှာပြန်လည်ပြီးတော့မှပြင်းထန်ဖြစ်တာပေါ့နော်တိုက်ပွဲကတော့မိုးပြင်းမျိုးနဲ့အနီးဝန်းကျင်မှာပဲဖြစ်တာဖြစ်ပါတယ်မိုးပြင်းမျိုးဧရိယာနားလောက်မှာဖြစ်တာဖြစ်ပါတယ် မူရဲမြို့ကိုစစ်ကောင်စီတပ်ကနေနေနဲ့တပ်ထဲကနေပြီးတော့ထွက်လာပြီးမြို့ကိုထိန်းချုပ်နိုင်ဖို့ကြိုးစားတယ်ပေါ့နော်စစ်ကြောင်းပိုးတယ်အဲ့ဒါတော်လိုင်းတပ်ဖွဲ့တွေနဲ့ဖြစ်တွေ့မှုဖြစ်ပြီးတော့မှစစ်ကောင်စီတပ်အချို့ပေါ့နော်ချိန်မောခံရတယ်
မိုးပြားမြို့နယ်နားမှာအခြေစိုက်တဲ့စစ်ကောင်စီတပ်ချင်းမြန်တန်ရင်အမှတ်422ကနေမိုးပြားမြို့ထဲကိုထိုးစစ်ဆင်လာတာကြောင့်နှစ်ဖက်တိုက်ပွဲပြန်ပြင်းထန်နေပါတယ်။မိုးပြားတိုက်ပွဲအတွင်းစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေရှိပြီးကြာဆုံးတဲ့အထက်မှာစစ်မှုထမ်းတနန်းစင်ပိစတပ်သားတွေပါဝင်တယ်လို့ဒေသခံသတင်းတွေကတော့ခြေခြေပြန့်ပြန့်ရေးကြပါတယ်။ဒါကို VOA အနေနဲ့သတိကြအတည်ပြုချက်ရဖို့တော့စူးစမ်းနေစေဖြစ်ပါတယ်။ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတားရဲ့ဆိုကတော့တိုက်ပွဲဆက်ဖြစ်ပွားနေတော့မှသေဆုံးတဲ့ဆင်းအတိအကျမပြောနိုင်သေးသလိုသေဆုံးသူတွေဘယ်သူဘဝဆိုရလဲအတိမပြုတ်နိုင်သေးဘူးလို့ဆိုပါတယ
်ဒီကိစ္စသေဆုံးတဲ့ထဲမှာတော့ဘယ်သူဘဝတွေပါလဲပေါ့နော်အခုစစ်မှုထမ်းကတ်လူတွေပါလားဆိုတာကတော့ဒါလည်းကျွန်တော်တို့လည်းအတိမပြုတ်နိုင်ဘူးပေါ့နော်စစ်ကောင်စီရဲ့ရှစ်တန်းရှစ်ကင်းတွေတော်တော်များများရှစ်ထွက်ကင်းတွေစစ်ကြောင်းတွေတော်တော်များများမှာစစ်မှုထမ်းတွေကပါလာတဲ့သူတွေကလည်းတော်တော်များနော်စစ်ကြောင်းထွက်နေရတာမျိုးတွေရှိတယ်အဲ့တော့တော်လိုင်းတပ်ဖွဲ့တွေအကုန်လုံးပြေးလာတဲ့ထဲမှာလည်းအဲ့လိုလူတွေများတယ်ပေါ့နော်အဲ့တော့ရှစ်တန်းမှာထိခိုက်ကြဆုံးတာကတော့ဟိုဘယ်သူဘယ်ဝါတွေပါတယ်ဆိုတော့ကိုရောကျွန်တော်တို့ဒီစိတ်ခွဲခြားပြီးတော့ဒီမပြုတ်နိုင်သေးပါဘူးဗ
ျအခုရပိုင်းတွင်ရှစ်တန်းစစ်မြေပြင်မှာစစ်ကောင်စီတပ်ကစစ်မှုထမ်းတနန်းဆင့်ထားတဲ့တပ်သား10ဦးထက်မနည်း KNDF တပ်ဖွဲ့တွေစီခိုးလုံလာတယ်လို့တော့သူကအတည်ပြုပါတယ်မိုးပြတိုက်ပွဲမှာစစ်ရေးနဲ့မဆိုင်တဲ့ဒုက္ခသည်တွေနေထိုင်တဲ့ဝိုးပြားဆက်ချောင်းစခန်းကိုလည်းစစ်ကောင်စီတပ်ကမီးလောင်ဘုံးနဲ့ကျဲတိုက်ခတ်ခဲ့တယ်လို့ဆိုပါရတယ်။
တိုက်ပွဲကတော့9ရက်နေ့မှာစပြီးတော့ပြင်းထန်တယ်။4ရက်နေ့ကလေးကတော့စစ်ကောင်စီကဒီမီးလောင်ဘုံးတွေနဲ့ဘုံးကျဲတိုက်ခိုက်တဲ့မျိုးတွေရှိခဲ့တယ်ပေါ့နော်။လူနေအချို့မီးလောင်တာတွေရှိခဲ့။ဆက်ချောင်းစခန်းတွေကိုလည်းဒါစစ်ကောင်စီကဘုံးကျဲပြီးတော့တိုက်ခိုက်တာရှိတယ်။မီးလောင်ဘုံးနဲ့ဘုံးကျဲတိုက်ခိုက်တာတွေရှိတယ်ပေါ့။ဒါပေမဲ့ဟိုထိခိုက်တော့မရှိဘူးပေါ့
။မိုးပြတိုက်ပွဲပြင်ဘော်ခဲမျိုးနဲ့နန်းဖဲချေးရွာကိုလင်းနဲ့ဘုံးကျဲခဲ့လို့မျိုးသမီးတူတေဆုံ3ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကရနီအဖွဲ့တွေကပြောပါတယ်ကျေးရွာတွေဘုံကျဲတိုက်ခတ်ခံရတဲ့ပတ်သက်လို့ကရနီလူခွေအဖွဲ့တီထောင်သူဗညာခွန်ကကုလူ view ကိုပြောပါတယ
်မိုးပြဲမျိုးပုံမှာပေါ့နော်လင်းဘုံကျဲတာတွေလက်နေပြခတ်မှုကြောင့်အိမ်တွေဆယ်လုံးကိုကျင်းပေါ့နော်ထိခိုက်ပျက်စီးသွားတယ်ဆိုတော့ကျွန်တော်တို့တည်င်းရထားတာရှိပါတယ
်လက်တလုံးမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတဲ့သတင်းနဲ့ပတ်သက်လို့VOA နဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေပါတယ
်။တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲဘက်ကနောက်ဆုံးအခြေအနေကိုကြီးကြီးကြီးကတင်ပြခဲ့တာပါရှင်။ VOA မေရီကန်တန်ရဲ့စနေမနက်ခင်းရေဒီယိုအစီအစဉ်လေးကိုနားဆင်နေကြတာပါ။မကြခင်မှာတော့ကမ္ဘာသတင်းမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘာတွေကိုသုံးသပ်ရေးသားနေကြသလဲဆိုတာကိုကောက်နှုတ်တင်ပြပေးဖို့ရှိတယ်လို့စနေမနက်ခင်းပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်နဲ့သိပ်ပြန်တဲ့နီးပညာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။စောင့်မျှော်နားဆင်ကြည့်ရှုကြပါအောင်ရှင်
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
် VOA America တိုင်းရဲ့ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရှင်ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါမနေ့6နာရီကနေ6နာရီခွဲအထိအစီအစဉ်ပထမနာရီဝက်ကိုရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုဦးကျော်စံသားကမူရင်းအသုံးအနှုန်းနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးပါဦးမယ်ရှင်
။ကုရမပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့
ဒီကအချင်းအနာသိမ်းပြီး၄နှစ်အကြာဖြစ်ပျက်နေတဲ့မြန်မာနိုင်ငံအခြေအနေနဲ့ရှိအလားအလာတွေအပေါ်ဆုံးသတ်ချက်တွေပဲဖြစ်ပါတယ်။အဲဒီထဲမှာပထမဆုံးပြောပြလိုတာကတော့ A Civil War After 4 Years အပြင်းစစ်လေးနှစ်ကြာဆွဲခေါင်းစဉ်နဲ့ပမခတိတိနဲ့ပွန်ဆူဒီရက် ဒီဘင်ဂိုပို့စ်တင်းနာမှာရေးသားထားတဲ့ဆောင်းပါးလေးဖြစ်ပါတယ်။အင်အားကြီးနိုင်ငံတွေအကြပထွေးဝင်မဟာဗျူဟာအပြောင်းလဲနဲ့ပြန်လဲချိန်ဆမှုတွေအဓိကနေရာယူလာတော့အနာသိမ့်ပြီးဖြစ်လာတဲ့လင်းနေကြမြန်မာပြည်တွင်းစစ်ဟာဆက်လက်မြင့်မြင့်နေစေဖြစ်တယ်။ဒိုနယ်ထရန့်ဒုတိယကြိမ်အုပ်ချုပ်ရေးရဲ့ပြည်တွင်းရေးနဲ့နိုင်ငံသားရေးမူဝါဒရုပ်တရက်အပြောင်းလဲတွေရှိလာတဲ့အရှာရဲ့ယူကရိန်းချူကျော်မှုကြောင့်ဥရောပစမတ်ကယက်တီရေးချင်းချောက်ခံရတယ်။ဂျပန်ကလည်းပြည်တွင်းနိုင်ငံရေးနိုးနစ်နေတယ်။ဆိုတော့မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့အနာဂတ်ဟာပြည်တွင်းစစ်အလားအလာပေါ်မှာသာမူတည်နေတဲ့သဘောတွေ့ရတယ်။ပြည်ရဲ့ဩဇာချက်ထွင်မှုနဲ့အာဆီယံတို့ရဲ့အထောက်အမှုတွေကတော့အကန့်အသတ်နဲ့ပဲတရားမှုစနစ်လင်းမယ်လို့ဆမရှင်ကဆိုပါတယ်။မနက်ငယ်ညတဲ့ထုတ်ပြန်ကြီးအစီအစဉ်အတွက်အမေရိကန်တို့အတွက်မဆိုးတော့ဒေါ်လာ45သန်းကိုဒေါ်နယ်ထရမ့်ကရုပ်တရက်ဆိုင်းလိုက်တာဟာစစ်ကောင်စီစနစ်ရဲ့အတွက်အမေရိကန်ရဲ့အကူအညီမမျှော်လင့်နိုင်တော့ဘူးဆိုတာပြသလိုက်တာပဲဖြစ်တယ်။ဘောဘာနိုင်ငံတွေကလည်း NATO အတွက်သူတို့ရဲ့ GDP 900ခန့်ကိုထည့်ဝင်ဖို့ဒေါ်နယ်ထရမ့်ကတောင်းဆိုနေတယ်။ဒီလိုနဲ့ကမ္ဘာကောင်းဆောင်မှုဟာကွက်ဖြစ်လာတဲ့အချိန်အရှမ်းမှာဂျပန်ဝင်ရောက်နေရာယူနိုင်ပေမဲ့ဒီချုပ်အီရှိဘာဟာပြည်တွင်းကိုပဲပုံမကြီးဆိုင်နေရယ်ဒီချိန်နေမှာမြန်မာပြည်တွင်းစစ်အရေးကိုကြည့်စစ်ကောင်စီဟာတော်လှန်ရေးအင်အားစုတွေစမှာအရေးနိုင်လာတယ် AARF တပ်တော်ဟာ EAO တွေနဲ့အထူးရောက်ဆုံးတိုက်ခိုက်မှုအင်အားဖြစ်လာတယ်ဒီလို EAO တွေရဲ့အောင်မြင်မှုကြီးထွားလာလေလေ NUG နဲ့ PDF တွေလည်းတပြေးညီအချိန်မြင့်ဖို့လိုအပ်လာလေစီပဲဖြစ်တယ်ဒီကျင်းမှုနဲ့လည်းနဲ့အင်အားကောင်းတဲ့လူငယ်တွေဥစည်းတဲ့ PDF တွေဟာမြို့နယ်အစင်းအောက်ခြေမှာအခြေခံပေမဲ့ EAO တွေလိုတိုက်ပွဲကြီးတွေမတွန်းနိုင်သေးဘူး။ဒါဟာ NUG အနေနဲ့တပြင်းညီမလိုက်နိုင်ဘူးဆိုတာကိုပြသနေတာပဲဖြစ်တယ်လို့ဆမတ်ရှင်ပတ်မကသီနန်းကရေးထားပါတယ်။ NUG ဟာ PDF တွေကိုပေါင်းစည်းပြီး EAO တွေမှလို United Command လို့ခေါ်တဲ့စူးစီးတော့အမင်းပေးစနစ်ဖြစ်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်ဒူရာ NUG ခေါင်းဆောင်မှုမှာ NLD လက်ထက်မျိုးဆက်ဟောင်းတွေကကြီးစိုးနေတယ်။စွန့်ရီချက်မြက်ပြီးပုံမထျောက်တဲ့ဆွဲဆောင်နိုင်စွမ်းစီမံယူစစ်တွေနဲ့အများဆုံးပြန်လည်ဖွဲ့စည်းဖို့လိုအပ်နေတယ်လို့ဆမရှင်ကထောက်ပြပါရယ်။ EU ရဲ့သူသဖြင့်ညီနောင်မဟာမိတ်တွေအပေါ်စီးရပြီးစစ်ကောင်စီနောက်ဆုတ်ရတော့တရုတ်ကသူ့အကျိုးစီးပွားကာကွယ်ဖို့လှုပ်လာတယ်။မနိုင်ငံမှာသူထင်းချုပ်လို့မရနိုင်မဲ့နိုင်ငံငယ်လေးတွေဖြစ်သွားပြီးလုံလုံရေးအတွက်စိုးရင်စရာဖြစ်လာတယ်။ဒါကြောင့်တရားဝင်တာမဝင်တာအပထားရွေးကောက်ပွဲဖြစ်အောင်လုပ်ဖို့သူကတွန်းပစ်နေတယ်။သူ့ဘောနဲ့သူအာဏာသိမ်းပြီးပြည်နာကိုစတင်ဖန်တီးခဲ့တဲ့ပူဇော်မှုကြီးမြောင်းဆိုင်ကိုတော့ဆက်လက်ရှိစေခြင်းဟာမတူဘူး။ဒါပေမဲ့သူကတော့စစ်ကောင်စီကိုသူပဲဆက်လက်ထိန်းချုပ်ထားနေစေဖြစ်တယ်လို့ထင်ရတယ်လို့လည်းဆမရှင်ကမှတ်ချက်ထားပါတယ်။ဒီနေ့အာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားမှာလည်းဝန်ကြီး NY Ibrahim ဟာအမှအရေးခံရဖို့နဲ့နိုင်ငံတကာမှာစုနိုင်ငံရေးအချိန်ပုံကြီးတက်စီဖို့လှုပ်ဆောင်နေပေမဲ့ဘူဂျုံမှုကြီးမြောင်းဆိုင်နဲ့ဗကြံပွဲအတူနှွဲခဲ့တဲ့တက်ဆင်ရှင်နာဝတ်ကမြမအရေးအကြံပေးခံလိုက်တော့မွေမစီဒုံချူလုံးမဲ့သဘောမျိုးသာတွင်းနေရပါတယ်ဆိုတော့မြမအရေးဟာရှေ့မရွေးပဲလမ်းဆုံးရမယ့်အချိန်တွေဖြစ်နေပြီအမေရိကန်ကလည်းအထောက်ပံ့တွေကိုပြန်လည်ရုပ်သိမ်းရင်တော့NUG PDF နဲ့တရုတ်ဖရမ်ဘူကင်းတဲ့ EAO တွေကလည်းအရှင်ရသွားနိုင်တယ်အဲ့လိုနဲ့မြန်မာပြည်လူ껙မဲ့အထိစိုးရင်ွယ်ဖြစ်လာတဲ့ဆိုရင်တော့တရုတ်ကအနိုင်ယူပြီးကြီးစိုးသွားမဲ့အန္တရာယ်ရှိနေတယ်လို့ဆမရှင်ပမခတိတနပွန်စုဒီရကသုံးသပ်ထားတာဖြစ်ပါခင်ဗျာ
ခုဆက်လက်ပြောပြမှာကတော့
4 years after the coup chaos rings as Myanmar's military strugglesAnadin leni kya sita yung kan ni ya zhe mnyin fe mu re min mu ni jin swe khong sin ne. Rebecca Radcliffe ye da re tong sa je be phit par de. The Guardian ma pha ra khnya. Anadin na nga ni the yauk la ro. De yuk ka pu mu pam pu pi la de tai. Tik khong sia set le pi ro a song mu shoun ni ne yin sai nai la ya bwe si ni de. Democracy ye de tai bwe win ni de PDF te. Thru lo mya mu de yin shi tai la ga de EAO re go yin sai ni ya zhe phit de.အဲ့ဒီအဖွဲ့တွေဟာဘုံကြီးမှန်းချက်တူကြပေမဲ့အရွယ်အစားတည်ဆန့်ရည်ရွယ်ချက်နဲ့ပူပေါင်းဆောင်ရွက်မှုပမာဏအချို့အစားကတော့အ ਨੇ အများကွာမှုတွေရှိနေတယ်။တိုင်းစစ်ထနာချုပ်တွေနဲ့လာရှုလို့အရေးပါတဲ့နေဆက်မျိုးကြီးဆုံဆုံရပြဲနောက်စစ်ကောင်စီဥထားဖို့ကြောင့်မူကြီးမြောင်းလိုက်နှုတ်ထွက်ဖို့စစ်တပ်လူလာသူတွေကတောင်းဆိုလာကြတယ်လို့ဆမရှင်ကဆိုပါတယ်။ BBC ရဲ့လီလာဂျက်တခုရစစ်တပ်ဟာတိုင်းပြည်ရဲ့လူရေထူထပ်တဲ့27ရာခိုင်နှုန်းကိုပဲထိန်းချုပ်ထားနိုင်တယ်လို့လည်းကိုကဖော်ပြပါရယ်2025အတွင်းစစ်ကောင်စီကနယ်မြေတွေဆုံးဆုံးပဲရှိနေတယ်လို့ USIP ကမြန်မာရေးညွှန်ကြားရေးမှူးဂျေဆင်တာဝါကခမောင်းရောင်းလည်းဖော်ပြထားပါရယ်ဒီကိုကတိပေးထားတဲ့ရွေးကောက်ပွဲလူဖို့ဆိုတာကလည်းစစ်ကောင်စီကသူတို့ထိန်းချုပ်နယ်မြေတွေကိုတောင်းလုံခြုံရေးအတွက်အကြမ်းဖက်တရားပဲရှိတယ်လူအများပြားကစန့်ကျင်နေရတယ်လို့လည်းICG ကျံပေးရစ်ချတ်ဟိုဆေးကိုကူကဖော်ပြပါရယ်။လာရှိုးကြသောတော့ဒေဝဟာရတ္တိမှုပြောင်းပြီးနေဇဂိတ်ဒီကိုပိတ်ချမ်းမြောက် EO တွေအတွက်ထောက်ပို့လမ်းကြောင်းပြအောင်လုပ်ခဲ့တယ်။ဒေဝဟာစစ်ကောင်စီကိုမနှစ်သက်ပြင်မဲ့ဖျူဖျဲဖြစ်ပြီးအနောက်လူလာရဲ့အစွာတရားတက်လာခဲ့ရင်သူတို့အကျိုးစီးပွားတွေထိခိုက်မှာစိုးရိမ်ပွဲရှိတယ်လို့လည်းဆမရှင်ခါယူဆပါတယ်။အခုထိတော့တရုတ်ဖျားပင်းနေရတောင် MNDA ကလာရှိုးကိုပြန်မပေးသေးဘူး။လာရှိုဒူဒူအင်ပြန်လာကြပေမဲ့ဘောရတီရဲ့အခက်အခဲမျိုးစုံဆွေးမှုတွေနဲ့နေနေကြရတယ်။ MNDA ကိုလည်းမဝေဖန်ရဘူး။လောက်ကိုင်းမှာလူမှုတရားရုံးနဲ့ကွန်မြက်ခဲတာမျိုးကိုသတိထားနေကြတယ်။လာရှိုကိုပြန်ပြဖို့ MNDA ကသဘောတူပြီလို့မြန်မာနောက်ကဆိုပေမဲ့ MNDA ကညင်းတယ်။ဆိုတော့ပြန်ပြမယ်အလားအလာခတ်ဝေးဝေးပဲလို့လည်းဆောင်းမရှင်ကသုံးသပ်ပါတယ်။စစ်ကောင်စီရဲ့ခိုင်နဲ့ကချင်မှာဆက်လက်ဆုံချုံရမယ့်အခြေအနေတွေရှိနေတယ်။တရုတ်ကစစ်ကောင်စီကိုကူညီရာဆုံးတက်ပေမဲ့တည်တင်းနိုင်လောက်အောင်မဟုတ်ဘူးဆိုတော့အလျှော့ပေးလိုက်လျော်ရေးကိုပဲတရုတ်ကမျှော်လင့်လာလိမ့်မယ်လို့သုံးသပ်သူတွေကလည်းယူဆနေတဲ့ဆိုတဲ့အကြောင်းရေးသားညီကုံထုတ်ထားပါတယ်ခင်ဗျာ
။နောက်ဆုံးအနေနဲ့ပြောပြလိုတာကတော့
Four years after coup, Myanmar regime prepares a violent mercy pulls.အနာသိန်းလေးနှစ်ကြာအကြမ်းဖက်မှုနဲ့ညစ်ပတ်ဆုပ်ထွေးတဲ့ရွေးကောက်ပွဲအတွက်စစ်ကောင်စီပြင်ဆင်ဆွဲခေါင်းစဉ်နဲ့ Alistair McCready ရေးသားထားတဲ့ aljazeera.com ကဆောင်းပါးပဲဖြစ်ပါတယ်စစ်ကောင်စီရဲ့ဒီကားစကောင်းစဉ်ကောက်ယူမှုဟာအငင်းပွားဝင်တဲ့အန်ရဲအများဆုံးကောက်ယူမှုဖြစ်တဲ့လုံးဝမအောင်မြင်ပဲရုပ်ပြက်စင်းပြက်ဖြစ်ခဲ့ပေမဲ့သူတို့ကတော့ထူးထူးခြားခြားအောင်မြင်တယ်လို့ကြေညာတယ်ဒီလိုရဟာသူတို့စစ်ကောင်စီအနေနဲ့အမျိုးသားပြန်လဲစစ်မြေရေးကိုအလေးထားကြောင်းပြသတာပဲဖြစ်တယ်လို့လဲဆိုရဲသူတို့ကဒီမိုကရေစီပြန်လဲဖော်ဆောင်ဖို့လုပ်မယ်ဆိုရဲရွေးကောက်ပွဲဟာလဲတရားမဝင်အနာသိမ့်တာကိုတည်ဝင်ဖြစ်အောင်လုပ်ပြဖို့အထောက်တာပဲဆိုတာတိုက်ခံတွေကသိထားကြတယ်ဒီမှာစက်တန်းနောက်ထပ်6လတူပြီးတော့ရွေးကောက်ပွဲအောင်မြင်မြင်ကျင်းပဖို့လုပ်စရာတွေအများကြီးကျန်နေသေးတယ်ညဉ့်ညံ့တည်မှုလိုရဲလို့လဲစစ်ကောင်စီအကြီးအကဲကပြောထားတယ်ဒီစကောင်းစီရင်ကောက်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီကအဲဒီစီရကမင်းမြန်ခဲ့ပေမဲ့ပြန်လဲဖြေကြတာမရှိခဲ့ပါဘူးတဲ့ဒီရွေးကောက်ပွဲဟာစစ်ကောင်စီအတွက်အရေးစွန့်လုဆောင်အောင်ပဲကိစ္စတစ်ခုဖြစ်တယ်အနာသိင်းကြတဲ့ကဒီစစ်ကောင်စီဟာသိတရှိမခံတော့ဘူးလို့ခမန်းလာကြတော့2023အောက်တိုဘာညနေ3ပွဲထိုးစစ်ပြီးဒီတခါတော့အဲခမန်းချက်ဖြစ်လာနိုင်ခြင်းပုံမူနိကလာတယ်လို့လဲဆိုပါတယ်အမေဆုံဆုံစိတ်ဓာတ်ပြပြထိန်းချုပ်နိုင်စွမ်းကင်းမဲ့ဒေါ်လာပုံငါမှုတွေပြင်းထန်နေတဲ့အချိန်မျိုးမှာရွေးကောက်ပွဲလုပ်ဖို့ပြောလာတာဟာစိတ်ကူးရင်သာပဲဖြစ်တယ်လို့လည်းဆောင်းမရှင်ကဆိုပါတယ်ဒီတွင်မှာတော့သကောင်စီရင်ကိုတောင်ဆင်းရင်တိုက်ခိုက်မှုတွေရှိခဲ့တာသူတို့လုံးဝလက်မခံနိုင်တဲ့ရွေးကောက်ပွဲကြရင်တော့စုစုတိုက်ခိုက်မှုတွေပုံများလာလိမ့်မယ်အန်ယူဂျီပြောခွင့်ရဥကြော်စောကတော့စကောင်စီလုံးဝကြဆုံးရမယ်ဘယ်သူမှကယ်တင်မှာမဟုတ်ဘူးလို့ပြောကြောင်းဖော်ပြပြီးညီကုန်းချုပ်ထားပါတယ်ခင်ဗျာ
ကတိပတ်တကတော့တလောက်ပဲဖြစ်ပါတယ်အဲ့ဒါတွေဟာနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဝေဖန်ဆုံးသတ်ချက်တွေကိုမူရင်းအပေါ်မူရင်းအသုံးထိုးတိုင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာနောက်တစ်ပတ်မှာဘယ်လိုများဆုံးသတ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါသေးရဲ့အားလုံးကိုကျေးဇူးတင်ပါတယ
်ကမ္ဘာသတင်းမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့သုံးသတ်ရေးသားချက်တွေကိုဥကျော်ဆန်သာကမူရင်းအသုံးထိုးနဲ့မူရင်းအပေါ်မပြတ်ထုတ်လို့တင်ပြပေးခဲ့တာပါရှင်အခုလိုလို VOA ကထုတ်လင်းတဲ့သတင်းနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတော့ VOA website burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ February 8ရက်စနေမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လင်းတက်ဆက်ပေးနေပါတယ်။VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းညာဤဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမ်းမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမဲ့ဆွေရုပ်သံ live view မြန်မာပိုင်း web ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်2025ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့မနက်ခင်း view အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးသွားမှာပါ။သုဒ္ဓဆုံးလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမတင်ဆက်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကပညာရေးအခွင့်အလမ်းညှိပါတဲ့သူတွေကိုနိုင်ငံတကာအဆင့်မြင့်ပညာသင်ကြားဝင်ရအောင်အကူအညီထောက်ပံ့ပေးတဲ့မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့် DISP ပညာသင်စုရက်ဆိုင်လိုက်တာကအမျိုးသမီးတွေအတွက်တော့အများကြီးနှစ်နာစီတယ်လို့ဒီစုနဲ့ပညာသင်နေတဲ့ကျောင်းသူတွေကပြောဆိုကြပါတယ်။အမေရိကန်ဆိုရရဲ့ဒီနိုင်ငံရက်ချအကူအညီတွေဟာအမျိုးသားအကျိုးစီးပွားကိုဗဟိုပြုဖို့လိုအပ်တယ်လို့ဒီအကူအညီတွေထိရောက်မှုရှိမရှိပြန်လည်စစ်ဆင်မယ်ဆိုပြီးတော့ဒီမြန်မာအပါအဝင်ကမ္ဘာတဝန်းကိုပေးနေတဲ့အကူအညီတွေကိုအမေရိကန်ဆိုရကဇန်နဝါရီလကုန်မှာရက်ဆိုင်လိုက်တဲ့အထက်မှာ DISP ပညာသင်စုလည်းပါဝင်ခဲ့တာပါ။ဒီပညာသင်စုပြန်ရဖို့အတွက်မျှော်လင့်တဲ့အကြောင်းဒီထိုင်းနိုင်ငံဘန်ကောက်မြို့နီဒါတက်ကသို့မှပြည်သူ့အုပ်ချုပ်ရေးဘာသာရပ်မဟာဘွဲ့တက်နေကြတဲ့မတ်ဤမွန်ချော်နဲ့မော်ဆူရိုကပြောပါရယ်ကျမဆက်သွယ်မြင်မြန်ပြီးတော့အမျိုးသမီးကဏ္ဍမှာတင်ပြထားပါရရှင
် There's a path we must choose sometime Gotta stand up and fight sometime
မင်္ဂလာပါမော်ဆူရောမတ်ဤမွန်ကျော်ကအမျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အဓိကကတော့အခုနှစ်ယောက်စလုံးပေါ့နော်မော်ဆူရောမတ်အီမွန်ကျော်ရောနှစ်ယောက်စလုံးဒီအမေရိကန်ပြည်ထောင်စုကနေပြီးတော့มาပေးနေတယ် DISP ဆိုရယ် scholarship program နဲ့ပေါ့နော်ဒီပညာသင်စုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျောင်းတက်နေကြတဲ့ကျောင်းသူအမျိုးသမီးတွေလို့လည်းသိထားပါတယ်ဆိုတော့ဒါပေမဲ့အခုဒီ scholarship ကိုသမ္မတ Donald Trump တက်လာတဲ့အချိန်မှာယာယီဆိုင်းငံ့လိုက်တယ်ပေါ့နော်ဒီ scholarship ကိုယာယီဆိုင်းငံ့လိုက်တဲ့အချိန်မှာကျောင်းတက်နေတဲ့တန်တို့လည်းသိရပါတယ်ဆိုတော့အခုလိုမျိုးတက်နေတဲ့အချိန်မှာ scholarship ရက်လိုက်တယ်ဆိုတဲ့အတွက်ကြောင့်မို့လို့ကိုယ့်အတွက်ဘလို့အခက်အခဲများဖြစ်သွားစေပါလဲမတ်အီမွန်ကျော်ကအရင်ဆုံးပြောပြပေးမလားရှင
် scholarship program ရက်သွားတယ်ဆိုတော့ညီမတို့တွေက scholarship check တယ်ဆိုတဲ့ကောနော်ဒီအဆန်ချမ်းသာရတဲ့ဒီမဟုတ်ဘူးကိုယ့်ရဲ့မိသားစုကပညာရှင်ချင်း၆ပတ်ဆောင်နေတဲ့ဒီမဟုတ်တဲ့အတွက်ဒီ scholarship ရဲ့၆ပတ်နဲ့ပေါ့နော်ဒီအဆင့်မြင့်ပညာကိုရယူနေတဲ့အတွက်ညီမတို့တွေက scholarship check တယ်ပေါ့နော်အဲ့တော့ဒီ scholarship ရလိုက်ကြဆိုတော့ညီမတို့တွေကဒီပညာပညာဆက်သွားရမှာပေါ့နော်အဲ့လိုအထက်ထည့်တော့အများကြီးရပေါ့နော်မာချက်ချင်းရပြီးတော့ချက်ချင်းရလိုက်ကြဆိုတော့ညီမတို့မှာကဘာပြင်ဆင်ခွင့်မှာဘာမှပြင်ဆင်လို့မရှိဘူးဖြစ်သွားပေါ့နော်ပြင်ဆင်လို့မရှိသွားတဲ့ဆင်မှာကဒီကိုယ့်ရဲ့အခုတက်နေတဲ့ကျောင်းကိုပဲရလိုက်ရတော့မလားပေါ့နော်ဒီကိုယ့်နိုင်ငံကိုပဲပြန်သွားရတော့မလားအဲ့လိုအခြေအနေဖြစ်လာရပေါ့နော်ဘာလို့လဲဆိုတော့ဒီညီမတို့ရဲ့တက်နေတာကကျောင်းသေးတီမြန်မာသေးတီကစာ scholarship ကပဲထောက်ပံ့ပေးတာပေါ့နော်သူတို့ရက်လိုက်တယ်ဆိုတာနဲ့ညီမတို့တွေကဒီဆောက်ဝင်းကြီးဒီပညာရေးပေါ့နော်အကုန်လုံးကရက်သွားမှာဆိုတော့ညီမတို့တွေတက်တာဒီကိုယ့်နိုင်ငံကိုပဲပြန်သွားမှာလားဆိုတဲ့ contact ချက်တီတော့အရင်ရှုပ်ထွေးသွားရေပေါ့နော်အဲ့လိုနောက်ထပ်အထက်သေးတစ်ခုကကြာပါလဲဆိုညီမတို့တွေကဒီကျောင်းတက်ဖို့ဒီကိုထိုင်းနိုင်ငံကိုလာလိုက်ရေပေါ့နော်လာလိုက်တဲ့အချိန်မှာကျ EBSA နဲ့လာရေ EBSA မှာဆိုရင်ဒီထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်မရှိဘူးပေါ့နော်ကျွန်တော်ခုချင်းဆိုတော့မတို့တွေကထက်ထဲတွေတော့ဘောင်းတုံတော့ရင်ဆိုင်နေရတယ်ပေါ့နော်မဟုတ်ဘူးဟု
တ်ကျွန်တော်မော်ဆူးလေကိုကြုံရတဲ့အခက်အခဲအခုလိုမျိုးဒီပညာသင်ဒီစုတစ်ခုရက်သွားတယ်ဆိုတဲ့ပုံမှာကိုလိုလူမျိုးတွေကိုလိုလူငယ်အမျိုးသမီးတွေအတွက်ကဘယ်လောက်ထိထိခိုက်နှစ်နာစေတယ်လို့ချင်ပါလဲ
တိုင်းရင်းသားအမျိုးသမီးတယောက်အနေနဲ့ပေါ့နော်အမှန်တကယ်တမ်းဆိုရင်ကဲအဆက်ဆက်ကလေးကအမျိုးသမီးဖြစ်တယ်ပရမလည်းပို့ဆိုတာကဟိုဟာဒီဝေးလံခံဖြားတဲ့ဒေတာကအမျိုးသမီးဆိုရင်ပညာရေးလို့ပြောရတယ်သူတို့ကလက်လန်းမမီဘူးပရမလည်းအရေးကြီးမှန်းကိုလည်းနားမလည်ကြဘူးနော်အဲ့တော့များသောအားဖြင့်အကြောင်းကိုပြီးဆုံးတိုင်အောင်မသွားဘဲနဲ့အလုပ်ကိုပဲလုပ်လိုက်ကြရတယ်ကိုယ့်ရဲ့မိသားစုခင်မိုးတယ်တွေရဲ့အလုပ်မှာပဲကလေးတွေကိုပဲတရှိပြဆူရင်းနဲ့ဟိုဟာဘလို့ပြောမလဲပညာရေးကိုရဲ့တန်ဖိုးကိုမရယူနိုင်ခဲ့တဲ့ခက်ဆက်ဆက်ကဒီလိုမျိုးဖြစ်တန်းလာခဲ့ရတယ်ပေါ့နော်အဲ့တော့အခုကျမတို့ဖက်မှာကတိုင်းရင်းသားဒေသတွေဖက်မှာကစစ်ဖြစ်တယ် စစ်ဖြစ်တော့စစ်ပြီးရှောင်ရတယ်ပေါ့နော်အဲ့ဒီမှာဆိုရင်ပညာရေးကိုလက်လန်းမိနိုင်ဖို့ဆိုတာအင်မတန်ဖြစ်ခဲ့တယ်သူတပြည့်အမျိုးသမီးတွေတက်ကပို့ပြီးမှဖြစ်ခဲ့တယ်ပေါ့နော်ဘာလို့ဆိုတော့မိသားစုကိုပြန်ကြည့်ရဖို့တာဝန်တွေလည်းရှိကြရတယ်ပေါ့နော်သူတပြည့်လူငယ်တွေဆိုရင်ဘယ်လိုမျိုးသူတို့ကြုံတွေ့ရလဲဆိုတော့ကျောင်းတွေဆိုရင်မရှိကြတော့ဘူးအဲ့တော့ရှိတဲ့လက်လန်းမိတဲ့ကျောင်းကိုပဲတက်ရကြတယ်ကျောင်းတွေဆိုရင်လည်းဟိုဘယ်လိုပြောမလဲဒီလောက်အပြင်က international ကျောင်းတွေလိုမျိုးလည်းဖြစ်ချင်မှဖြစ်မယ်ပေါ့နော်အဲ့ဒီမှာရှိရတဲ့ကျောင်းမှာပဲသူတို့တက်ရကြတယ်ပေါ့နော်အဲ့တော့အခုကျမတို့ကတော့ကျောင်းရသွားပြီကျောင်းတက်ရသွားပြီ scholarship လည်းရပြီဆိုတဲ့အခါမှာအရင်ကျမတို့ဘယ်လိုပြောမလဲ down to အခွင့်အရေးရတယ်ဆိုတော့ sense ခံစားရတယ်ပေါ့နော်အရင်ဒီ feeling ကအရင်ကောင်းတယ်ပြီးတော့မှဒီdata တိုင်းတိုင်းတစ်ဖက်မှာကြံခဲ့တဲ့ဟိုလူငယ်တွေအမျိုးသမီးတွေကိုလည်းဒီလိုမျိုးရစေချင်တယ်ပေါ့အဲ့ဒီစိတ်တော့ရှိတယ်ပေါ့နော်ဒါပေမဲ့အခုဟို scholarship ကလည်းတစ်ဘက်မှာပဲဒီလိုမျိုးရပ်သွားတဲ့အခါကျတော့ set တို့ဖို့အတွက်ကဘယ်လိုပြောမလဲဒီစစ်ဆောင်သူတယောက်အနေနဲ့ကအင်မတန်ခက်ခဲတယ်ပေါ့နော်ဟိုကိုယ့်ရဲ့မိသားစုလည်းစစ်ပြေးနေရတယ်သူတို့မှာကအလုပ်တွေကမရှိကြတော့ဘူးအဲ့တော့လောလောဆယ်မှာတော့မကြီးမရခက်ခဲနေတဲ့အခြေအနေတခုကိုရောက်နေတာပေါ့နော်အဲ့တော့ဘယ်လိုဆက်သွားရမလဲအဲ့ဒါမဲ့အဖြေတခုတော့ရှာရမှာပေါ့နော်ဘာလို့ဆိုဒီလိုရခဲ့တဲ့အခွင့်အရေးကိုကျမတော့လည်းလို့အဆောရှောမခံချင်ပေါ့နော်ဘယ်လိုပဲဖက်တော့ခံရရတဲ့ညီနဲ့ဆက်ပြီးတော့မှအဆုံးထိသွားဖို့တော့စဉ်းစားထားပါတယ်လို့ဟုတ်
ပြန်ပြောမှုအားနည်းတဲ့နိုင်ငံတွေအတွက်ပေါ့နော်ဒါပညာရေးကိုတိစောက်နေရတဲ့အချိန်လေးဖြစ်တယ်ဒီလိုအချိန်မျိုးမှာအထူးသဖြင့်အခွင့်ပညာရေးအခွင့်အလမ်းရဖို့နေပါတဲ့သူတွေအမျိုးသမီးတွေဒီလူမှုအသိုင်းအဝိုင်းအတွက်မှာပညာရေးကိုသူများတွေနဲ့တန်းတူရဖို့အတွက်ခက်ခဲတဲ့သူတွေအတွက်ပေးနေတဲ့ scholarship ဒီပညာသင်ဆုတစ်ခုဖြစ်တဲ့အခါကျတော့ဒီပညာသင်ဆုဆက်ပြီးတော့ရှိနေဖို့အတွက်ကဘလောက်ထိအရေးကြီးတယ်လို့ရောခံစားမိတယ်လေဒီ program ကိုဘလောက်ထိများဆက်ပြီးတော့ရှိစေချင်တယ်ဒီ program နဲ့အတူအလားတူ program မျိုးပဲဖြစ်ဖြစ်ပေါ့နော်မြန်မာကျောင်းသူကျောင်းသားတွေလူငယ်တွေအတွက်ပညာသင်ဆုတွေကဘလောက်ထိလိုအပ်နေပါလဲဘယ်လိုထင်မိပါလဲအမောစုပြောပြပါဦ
းကျမရဲ့ဟိုဘယ်လိုပြောမလဲအထူးသဖြင့်တချို့ကောင်းဆောင်တွေပေါ့နော်တို့ကိုယ်တိုင်ကလည်းscholarship နဲ့တခြားနိုင်ငံတွေမှာတကယ်ကိုပညာယူလာပြီးတော့မှတကယ်ကိုမြေပြင်မှာအခုဆိုရင်တို့တခုပြီးတခုကျောင်းတွေကိုဒီဆောက်တာပဲဖြစ်ဖြစ်လူငယ်တွေကိုပညာသင်ပေးတာပဲဖြစ်ဖြစ်အကျိုးများရဲ့ရှိတဲ့ဟာအရာတွေကိုလုပ်နေတာတွေတွေ့ရတယ်ပေါ့နော်အဲ့တော့တကယ်လို့များဒီလိုမျိုးဟိုလူတွေကဆက်ပြီးတော့မှမမွေးထုတ်နိုင်ဘူးပညာတက်လူငယ်တွေကိုမမွေးထုတ်နိုင်ဘူးဆိုတော့မမွေးထုတ်နိုင်ဘူးဆိုတော့တစ်ချိန်ချိန်မှာကကျွန်တော်တို့ရဲ့အတန်းပြေကတော့တိုးတည်တလားမတိုးတက်နိုင်ဘူးဖြစ်သွားမယ်ပြီးတော့မှအခုချိန်မှာကပြပြပြောင်းလဲရေးလုပ်နေတဲ့အကာလမှာကလူအရင်မြစ်ကအရင်နဲ့လိုအပ်နေတယ်ပေါ့နော်အဲ့တော့အခုလိုမျိုးပြပြပြောင်းလဲရေးလုပ်ရင်းနဲ့လည်းပညာတက်လူငယ်တွေကိုငွေထုတ်နေတဲ့အချိန်မှာဆိုရင် scholarship က provide လုပ်ပေးဖို့အရင်နဲ့အရေးကြီးတယ်ဒီလိုမျိုး scholarship ကို provide လုပ်ပေးတဲ့နေရာမှာလည်းအခုလိုမျိုး DISP scholarship ဆိုရင်ဟိုဘယ်လိုပြောမလဲ majority တွေကိုပဲဦးစားပေးတာမျိုးမဟုတ်ပဲနဲ့အထူးသဖြင့်သူတို့ရဲ့ target ကတကယ်ကိုတိုင်းရင်သားပြီးတော့မှဖိနှိပ်ခံရတဲ့သူတွေပြီးတော့မှပညာရေးကိုဟိုလိလာလိုက်စားတဲ့သူတွေပြီးတော့မှငွေကြေးအဆင်မပြေတဲ့သူတွေပေါ့နော်ပြီးတော့တကယ်လည်းဟိုနောက်တစ်ချိန်မှာခေါင်းဆောင်အနေနဲ့ပြပြမကိုရဲ့လူထုတွေကို contribute လုပ်ပေးဖို့အတွက်စိတ်ဆော့ဖြောက်တဲ့သူတွေကိုဦးစားပေးပြီးတော့မှ focus တာပြမရွေးချယ်တဲ့ program ဖြစ်လို့ကြောင့်မလို့ဒီလိုမျိုး program ကဆက်ရှိနေဖို့ကအရေးကြီးရေပေါ့နော်
ကဲမအီမူကျော်ရောဘယ်လိုထင်လဲဒီ scholarship ကနိုင်ငံတကာတက္ကသိုလ်တွေကျောင်းတွေမှာအမျိုးသမီးတွေသင်ကြားခွင့်ရဖို့အတွက်ပေါ့နော်ဟိုဒါအများကြီးထောက်ပံ့ဖြစ်မဲ့ scholarship တစ်ခုလို့လည်းပြောလို့ရတယ်ဆိုတဲ့အခါကျတော့ဒီ scholarship ဆက်ရှိနေဖို့အတွက်ဘယ်လောက်ထိအရေးကြီးလဲကိုအတွက်ရော
ရှေ့ရမဆုလို့ပြောတာရယ်ပေါ့နော်ဒီ GSP scholarship တက်ဆိုရင်အရင်ဒီ campus ဖြစ်တဲ့ background ကလူတွေကိုရွေးတယ်ပြီးတော့ဒီအမျိုးသမီးတွေဒီ minority ethnic group ပေါ့နော်အဲ့ဒါကြီးကိုလည်း focus ချပြီးတော့ဒီလက် program အောက်တစ်ခုဖြစ်တယ်ပေါ့နော်အဲ့တော့ဒီ scholarship ကဆိုရင်ပေါ့နော်ဒီအရင်ကဖွေးမြားခဲ့တဲ့လူတွေပေါ့နော်အဲ့လူတွေကိုပို့ပြီးတော့ရွေးချယ်ပြီးတော့သူတို့ကဖွေးပေးတဲ့ပုံစံမျိုးဆိုတော့အရင်ကပဲပေါ့နော်အချို့ရှိရဲ့ဒီ program ဆက်ရှိမယ်ဆိုရင်တော့ပေါ့နော်ဒီလူအားလုံးမှဝင်ရှိအောင်လောက်ဆောင်ပေးတဲ့ program တစ်ခုကိုတော့ပြောလို့ရတယ်ပေါ့နော် တော့ညီမတို့ဒီနိုင်ငံအနေနဲ့အခုဆိုရင်ကျသဘက်ကနေပြီးတော့ခက်ခဲနေတဲ့အခြေအနေမှာရှိရယ်ဒီလူငယ်တွေနေနေဆိုရင်လည်းသူတို့ဒီနိုင်ငံတွင်းမှာပြဿနာမျိုးကြောင့်ပေါ့နော်ပညာမသင်ကြားတာတွေရှိနေတဲ့အတွက်သူတို့နိုင်ငံတွင်းမှာဆက်ပြီးတော့မနေနိုင်တာတွေလည်းရှိရယ်ဒီပညာရေးဆိုလည်းချုပ်ချုံးတာရှိရပေါ့နော်အဲ့လိုအချိန်မီမှာဒီ scholarship တွေကထောက်တန့်ပြီးတော့သူတို့တက်တာဒီလမ်းကြောင်းတစ်ခုပေါ့နော်သူတို့ကိုတိုးတက်ဖို့ရန်အတွက်လမ်းကြောင်းတစ်ခုထောက်ပေးတယ်လို့ပဲပေါ့နော်အဲ့တော့ scholarship program ကဒီမြန်မာနိုင်ငံရဲ့လူမျိုးတွေအတွက်ကိုအရင်ကအရေးပါနေတဲ့ဌာနမှာရှိနေရပေါ့နော်ပေါ့နော်နိုင်ငံတိုးတက်မှုနဲ့အရင်ကချိတ်ဆက်နေရပေါ့နော်ဒီနိုင်ငံတိုးတက်ဖို့ဆိုရင်ဒီ scholarship program တွေလိုအပ်တယ်အဲ့လိုပုံစံမျိုးတောင်ပြောလို့ရတဲ့အချက်ပေါ့နော်အရေးပါနေရပေါ့နော်ဒီမှာတော့အလိုဝဲချင်းပါလေဟုတ
်သူတို့ပြည်မြန်မာနိုင်ငံမှာလက်ရှိဆိုရင်ပညာရေးခွင့်လန်းတွေအရင်နဲ့ပါနေတဲ့အချိန်မှာဒီပညာသင်စုတွေကအရန်ကိုပဲအရေးကြီးပါတယ်ဆိုတော့အခုလိုမျိုးရက်ဆိုင်သွားတယ်ဆိုတဲ့အပေါ်မှာအခုမိုင်းမွန်ကျော်တို့မော်ဆူတို့အတွက်လည်းအခက်ခဲတွေကြုံရတဲ့အတွက်လည်းအမြဲတမ်းစိတ်မကောင်းဖြစ်ပါတယ်ပြည်လဲပါစီလို့လည်းညွှန်လင့်ပါတယ်အခုလိုအမျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်နှစ်ယောက်စလုံး
ပတ်စံမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတုဒ္ဒဆိုလင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါမယ်အမေရိကန်ပြည်တော်စုမှာကြောင်းလာတက်ရင်ကွန်ပျူတာနဲ့ဖွင့်ရခဲ့ပေမဲ့လို့စက်ပြင်လုပ်ငန်းကိုဝါသနာရလုပ်ကင်ရင်နဲ့ကားပြင်ဆိုင်ဖွင့်ပစ်လာတယ်ဆိုပြီးတော့ကိုမင်းအောင်ထွန်းကပြောပါတယ်မေလန်ပြည်နယ်ဘော်တီမိုးအေရီယာမှာဖွင့်နေထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုတော့ကိုအောင်ကတုဒ္ဒဆိုလင်အမေရိကန်တခွင်စီစဉ်မှတင်ဆက်ထားပါတယ်ရှင်
မိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းအောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါတယ
်ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆောင်လုပ်တာကဒီ air compressor ဒီ air compressor ကလောက်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်ကျွန်တော်ဆိုင်လုံးဒီရရပြရလေကျွန်တော်ဒီ air gun တော့ဘာလို့အကုန်လုံးတက်လို့ဒီ compressor နဲ့ပဲဖြစ်တယ်သူตัวซีโร่เยโร่อ่ะเหมือนเส้นเนี่ยเยอ่ะเหมือนพอเลยซีอ่ะเลยเหมือนเส้นอ่ะโอเคตัวดีเพรสเชอร์บาร์อ่ะเนาะเพรสเชอร์บาร์เลยไม่จองลูกแล้วดีเรามาลิฟต์มาผู้เสียกว่าลิฟต์เนี่ยดีออเปอเรชั่นเลยป่ะเนาะที่เราดีไฮดรอลิกดีลิฟต์ขึ้นแล้วไม่ขึ้นแล้วป่ะเนาะแต่เราก็กําลังไล่ดีแหละไฮดรอลิกเราก็ดีลิฟต์ที่อ่ะโบดป่ะเนาะดีโบดนี่เราปกติแล้วฉะนั้นตะละตะขาไตดีอันล็อกโดล็อกป่ะเนาะดีล็อกนี่ก็ได้ล้นลงအားကြောင့်ဒီကားရော်ရေးထားမှဆိုရင်တော့အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုပြက်လို့ချက်ထားတော့ထားလိုက်ပါတော့နော်အဲဟောဒီไฮดรอลิก clay တွေရယ်နော်ไฮดรอลิกလည်းဒီလိုပေါ့ကျွန်တော်ပေါက်တာမပေါက်တာဒီဘားလေးကိုစစ်ရအောင်နော်နော်ဒီဘိုးလေးဒီဘိုးလေးဝါရတဲ့ဘုံညာစစ်
1999ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ဟိုတုန်းကတော့အမေရိကနောက်ဖက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှိချမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေတယ်ဆိုတော့ကျွန်တော်မိမရဲ့ဟိုရက်စွေမျိုးဦးလေးတယောက်ကဒီမှာကားဟိုဆောက်ပါတော့ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားပါကိုယ်တို့အတူတူဖွင့်ကြအောင်လားပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီအတွက်ကို plan နေလို့ပတ်စံနေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ် 2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်နေဖွင့်မှာဒီ normal လောက်မှာဖွင့်နေတယ်ထင်ပါတယ်ကျွန်တော် 3 လောက်တော့ခဏလှဲကြည့်လိုက်တယ် normal လောက်မှာဖွင့်တယ် normal ပြီးတော့17စနစ်ပေါ့နော်သူနဲ့နှစ်နှစ်လောက်လုပ်လိုက်တယ်လုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပေးပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘာလို့လဲဟို yes ဆိုပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ်ကျွန်တော်လည်းအဲ့လိုညီမကျွမ်းသူလို့တာအဲ့တော့ကျွမ်းသူတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်သင်စရာမြင်စရာရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာရတော့
သူရဲ့ဆိုင်မှာဘာတွေဝန်ဆောင်မှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရယ
်ကျွန်တော်ရဲ့ပင်ကတော့ဟိုပင်တိုင်း job ကတော့ဒါမှ main ဘုရားတော့ဒီ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာနေခါကြီးလေကျွန်တော်အကုန်လုံးစာပဲလုပ်ပေးပါတယ်ရှင်းလို့ရတယ်ဆိုတော့ inspection မှာပဲဒါတွေကပါသွားပြီကားရစီလာရဆိုကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်ဘာမှမယူဘူးပေါ့နော်ဒါ free ဟို inspection ပေါ့ဘောလုံးတစည်းလုံးရှိတဲ့ခါပေါ့နော်ပြီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုအနည်းလေး25မိလို့စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါကိုကျွန်တော်ကဒီ ဟိုအကျမ်းမြင့်ပေါ့နော်ကာဒီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးအောင်ဆက်တဲ့နဲ့ဒီ tire ဘောကြွိုင်းအကုန်စစ်ပစ်လိုက်တာပေါ့နော်သူမိနစ်20လောက်ပြောင်းပေါ့နော်အဲ့ဒါတွေကြာကြည့်ပြီးတော့ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုရဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကြွရကြတော့ပေါင်းလို့ရနေတယ် minimum ရှိနေဆိုတော့လဲခိုင်းပါ
စီဝါရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လည်းကိုဝသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစ조사ခဲ့ရပုံကိုလည်းအခုလိုပြပြပါတယ
်ကျွန်တော်က business review လို့ပါတော့ပါတော့သူတို့ခံမှန်းတာရေရှည်ဒီ small business တစ်ခုကအလွန်ဆုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကနိုင်ဒီ9နှစ်တွေမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းတာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘောင်းတော့အဓိက customer ရှာရတာရယ်။နောက်ပဲကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်။အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်။အဲ့ဘောင်းမှုတည်ပြီးတော့ဒီလုပ်ငန်းတစ်ခုကဟိုတော့အောင်မြင်လာတဲ့ကြာဆုံးလာနဲ့ဖြစ်သွားမှာပေါ့နော်။ကျွန်တော်တို့စာတုံးကဆိုလို့ရှိရင်လူမလာဘူးလေ။ကျွန်တော်တို့ဆိုလို့ရှိရင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ကဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စ조사ရတယ်ဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်တော့3 4 5 နှစ်လောက်အထိကတော့အဲ့လိုပုံမှန်လေးပဲသွားနေရအောင်နော်ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစာလောက်ပဲရတာပေါ့နော်အဲသူများစီမှာတော်လွယ်ဒီလာစာပဲရတယ်ဒီခါတချို့လာတယ်ဆိုလို့ရှိရင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်ဆိုင်မိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်အဲ့ကိုယ့်အတွက်တော့မပူပါဘူးအဲ့အဲ့လိုပဲကျိုးစားရင်းနဲ့ပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လည်ပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလောက်တာတဲ့ပိုရတဲ့အနေအထားမျိုးဖြစ်သွားတော့ဘောနော်ကျွန်တော်အဲ့လိုနည်းနည်းပေါ့စုမီဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer မရှိတဲ့အချိန်မှာကျွန်တော်ကားတွေတော့ဝယ်ရတယ် auction လို့ပါတော့မှာလေဒါဈေးသက်သာလေးကတော့ဝယ်ပြီးကျွန်တော်ပြန်ပြန်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြန်ရောင်းတာဘောနော်ဒီ online လေးတွေပဲပြန်ရောင်းတာ
ကွန်ပျူတာနည်းပညာနဲ့ပွဲရခဲ့ပေမယ့်လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးပွဲထပ်ပြေးပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာပါ
ကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲဒီ ESC ဆိုတဲ့စာမောဖြစ်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်တွေ့ဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့စာမောဝင်ပြေခွင့်ရှိတယ်ဝင်ပြေပြင်းဆိုတော့ certificate ပေးတယ်ပေါ့နော်သူကတော့ဒီရှစ်ခုလုံးပြည့်တဲ့ဆောင်သူတော့ master လို့ပြောတယ် master mechanic ဆိုတော့เนาะဘလို associate degree လောက်နဲ့ဘယ်ဥစ္စာဖြစ်မလားတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို UB မလားဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလုံးတတ်ဖို့ပေါ့เนาะအဓိကကတော့အဲ့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတော့ပေါ့เนาะဒီ Lincoln Tech တို့ဘာတို့ကနေပြီးတော့ဒါပေမဲ့သူတို့မလုံးနိုင်ဘူးအဲ့လိုပြောเนาะသူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့เนาะအဲ့လိုပြောအဲ့လိုလေတွေ့ဘူးလေကျွန်တော်အားကြောင်းလေးပြီးတယ်ဒါပေမဲ့မလို့တတ်ကြအောင်ဟုတ်ကဲ့
ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်ဈေးကတော့ဟိုကျွန်တော်ဒါငငယ်လေးကဟိုဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုရမ်းနိုင်ချင်အဲ့တော့ကျွန်တော်ဒီ cycle လေးတွေ swing လေးတွေဘောနော်ကျွန်တော်ဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော် swing မျိုးဘောနော် swing ကျွန်တော်ခေတ်က swing မျိုး cycle မျိုးဘောနော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော် swing လေးကိုကျွန်တော်လုပ်တယ်ပြင်တယ်အခွေးချိန်တယ်နော်အဲ့လိုမျိုးဘောဟာဒီနည်းနည်းပွားပြတ်သွားရဆိုလို့ရှင်လုပ်တယ်ဘောနော်နောက် cycle ခေတ်ကြတယ် cycle လေးကိုကောင်းနေတဲ့ cycle တွေကျွန်တော်တို့ဒီမှာဆို super cat dd ရှိတယ်ကျွန်တော်ငငယ်က super cat တွေအဲ့လိုဘောနော်ဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလည်းဒီလိုပဲအဲ့လိုဟိုစပါပလက်လဲရတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့ကိုရှောက်လို့တာပဲအဲ့ရတယ်အဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ရောက်ခရေရတော့စဉ်းစားမိတာပေါ့နော်ဒါပေမဲ့ဟိုလိုရောက်လာဒီဘက်ကိုမလန်းနိုင်ဆိုတော့ကျွန်တော်ဆက်စပ်ခြင်းအဲ connection နဲ့ connection လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချင်တဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာလူပြည်စီကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ။
few American တန်းကနေ February 8ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာပါ။အမျိုးသမီးကဏ္ဍနဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစီအစဉ်လေးကိုတင်ပြခဲ့ပြီးတော့အခုတခါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းလည်းပေးပါဦးမယ်။လူသားတွေအတွက်မရှိမဖြစ်လိုအပ်တဲ့ potassium K ဓာတုပစ္စည်းနဲ့ vitamin K ပါကွာပါလေ။သူတို့ကလူရဲ့ခန္ဓာကိုယ်ထဲမှာဘယ်လိုအလုပ်လုပ်ပါလဲ။ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါရရှင
်။ဓာတုဗေဒမှာ potassium ကိုကျွန်တော်တို့က K လို့ခေါ်ပါတယ်။ဒီ vitamin ကလည်း K ဆိုတာရှိပါတယ်ဆရာ။ဆိုတော့ဆရာဟိုတစ်ခါကရှင်းပြသလိုမျိုးပေါ့နော်ဒီ trace element ဒီ K နဲ့ vitamin K နဲ့မတူဘူးလို့ဆရာပြောတယ်ဆိုတော့အဲ့ဒီအကြောင်းလေးကိုသိပြန်ပါမယ်ညာ
ဗီတာမင် K နဲ့ potassium လို့အဲ့နှစ်ခုကတော့လူတော်တော်ရောတာဘာကြောင့်လဲဆိုရင်နှစ်ခုလုံး symbol ကလည်း K ပဲလို့ထားတာဟုတ်အဲ့တော့ vitamin ကလည်း A B C D E ဆိုတော့အဲ့လိုမျိုးလို့ထား K ကတော့ဒီနောက်ဆုံးတစ်မျိုးပါလေ potassium ဆိုတာလဲ K ပဲအထူးကြတာက vitamin K ရော potassium ရောနှစ်ခုလုံးอ่ะမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်အမတန်မှအရေးကြီးတဲ့ essential nutrient ဆိုကျွန်တော်တို့ပြောလို့ရှိပါတယ
်ဆရာ vitamin K ကိုအရင်ရှင်းပြပါပါဆရာ vitamin K ဆိုတော့ဘလို့ vitamin မျိုးပါလဲရှင
် vitamin တွေမှာတချို့ကရေးမှာပြောဝင်တယ်တချို့ကအစီမှာပြောဝင်တယ်အဲ့တော့စီမှာပြောဝင်တဲ့ vitamin တွေမှာ vitamin K ပါတယ် vitamin K ကနှစ်မျိုးနှစ်စားရှိတယ် K1 နဲ့ K2 ဆိုတော့နှစ်မျိုးခွဲရတယ် vitamin K1 က phylloquinone ပေါ့နော် phylloquinone ဆိုတဲ့ပစ္စည်းဖြစ်တယ်သူကသွေးတိတ်အောင်လုပ်ပေးတယ်။သွေးထွက်လွန်တာကိုသူကသက်သာအောင်လုပ်ပေးတယ်။သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေအနေဖြစ်သွားတယ်။ဒါကြောင့်သူကတော့အရေးကြီးတဲ့ဗီတာမင် K1 ပေါ့။ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါလေ။ကျွန်တော်တို့ဟင်းသီးဟိုနေ့တိုင်းစားနေတယ်သူ့စရာစားလိုက်ရင်သူကရသွားတာပဲ။ဗီတာမင် K2 ကြတော့အသားတွေကရတယ်။အသားထက်ကလို့ပြောတော့ protein ပေါ့။သူသဖြင့်ဒင်ဂျင်တို့နွားနို့လို့အသားဓာတ်ရှိရပဲလို့ပြောတာနဲ့ကျွန်တော်တို့ရပါတယ် K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးရဲ့အမျိုးသမီးတွေသားသမီးတွေမွေးလာရင်သူတို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေသွားရင်ဗီတာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်ရပါတယ်တကယ်တော့လည်းဗီတာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့ microgram လောက်ပဲလိုတယ်တစ်နေ့တစ်နေ့အဲ့တော့120လောက်ဆိုလဲရတယ်မိုက်ခရိုဂရမ်ဆိုတာမီလီဂရမ်နဲ့1000ပုံတပုံရှိတယ်မီလီဂရမ်ဆိုတာဂရမ်နဲ့1000ပုံတပုံရှိတယ်ဒါပေမဲ့ပိုတက်ဆီယမ်ကြတော့4မီလီဂရမ်လောက်လိုတယ်4000မိုက်ခရိုဂရမ်လောက်လိုတယ်အဲ့တော့သူတို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားတာ
ဗီတာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦးဆရာ
ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတုတက်ဖြစ်တဲ့အတွက် electrolytes ပေါ့ဒီ vitamin K ကတော့ organic လို့ပြောလို့ရရင် potassium က inorganic လို့ကျွန်တော်ပြောပါတယ်အဲ့တော့ organic မဟုတ်လေပစ္စည်း electrolytes electrolytes ဆိုတာလျှက်စစ်ဓာတ်လိုက်နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတွေအကုန်လုံးကိုသတင်းပို့ရင်အဲ့ potassium ကအရေးပါတဲ့နေရာနေသူလုပ်တယ်သူမရှိရင်ဒီသတင်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုယ်လက်ကြိုက်တာလို့အော်ပုံစံမှားသွားတာလို့ဒီနေရာကင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီပိုတက်ဆီယမ်နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့တော့ပိုတက်ဆီယမ်ကိုကျွန်တော်တို့ကအလက်ထရိုလိုက်စနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပြီးတဲ့တံတားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့မဆယ်ပေါ့ကြွက်သားတွေလည်းသူကတာမောင်လုပ်ပြီးတဲ့ကြွက်သားတွေကြွက်တက်တယ်ဆိုရင်ပိုတက်ဆီယမ်နည်းလို့ဆိုတာရှိတယ်
အဲ့ပိုတက်ဆီယမ်ကိုဘယ်ရရလဲဗီတာမင် K တော့ကတော့ဆရာဒီက K နှစ်မျိုးရအသီးပဲဒီအသားရဆိုရင်ဗီတာမင် K ရရဆိုတော့ပိုတက်ဆီယမ်ကျတော့ဘယ်ရနေရပါလဲဆရာ
ပိုတက်ဆီယမ် K ဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေပြည့်ပင်လယ်ထဲမှာပင်လယ်ရေထဲမှာတော့ကျွန်တော်တို့ potassium K ရရှိတယ်အနည်းငယ်ပဲရှိတယ်အဲ့ဒီကနေ potassium K ကိုထုတ်တော့ potassium iodide ဆိုတော့လဘင်းကြီးယောဂါတွေပါတယ်အတွက်ကို potassium iodide အဲ့မှာ potassium ပါတယ်နောက်လို့ကျွန်တော်တို့အဲ့ဒီ potassium ဆားကိုပဲဓာတ်ဆားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါ potassium ဓာတ်ဆားအရင်ကိုတောက်ရတယ်ဒါတော့တာမန်အားဖြင့်ဒါပေမဲ့ကျွန်တော်နေ့စဉ်စားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှာပါတယ်စပစ်သီးလည်းပါတော့ဗောလေပန်းသီးလည်းပါတာပိုတက်ဆီယမ်အများဆုံးပါတာငပြောသီးပဲအဲဘယ်ငပြောသီးမှာမဆိုပါတယ်အဲ့တော့ကိုယ်လက်ညောင်းညာကြိုက်ခဲတယ်ဗာညာဆိုရင်ဗိုက်တာမင်တွေပါဘယ်လောက်ဆဆဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယမ်စားဖို့လိုတယ်ဆိုရင်ငပြောသီးသာများစားလိုက်ရင်တော်တော်လေးအဆင်ပြေတယ
်ဗိုက်တာမင် K ကြတော့ဆရာ
အထူးဖြင့်ကျွန်တော်တို့ဥထဲမှာပေါ့လေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗီတာမင် K ကိုထုတ်တယ်အဲ့ဒီဗက်တီးရီးယားတွေကလည်းကျွန်တော်တို့သိပ်ပြီးတော့ဟောသန့်ရှင်းနေဥထဲကိုဗက်တီးရီးယားမရောက်ဘူးအမေရိကတို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရန်တန့်တော့ဗီတာမင် K ထုတ်တဲ့ဗက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ကြောင့်အဲ့ဒီကလေးတွေကဟောဗီတာမင် K နဲ့တော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့ကြောင့်K shot ဆိုတော့ K C ဗီတာမင် K ကိုထိုးကြရတယ
်ဒီ potassium deficiency ပေါ့နော် potassium နည်းလို့ရှင်ရောဘာတွေဖြစ်တတ်ပါလဲဆရာ
potassium နည်းရင်တော့ချိနဲ့ပါတယ်ဟိုလမ်းလျှောက်လို့မရတာဗီတီကိုဖြစ်တယ
်လူကခန္ဓာမှာသူတို့လုံလုံတဲ့ပုံပြောပြပေးပါဦးဆရာဟု
တ်ဟုတ် potassium ကခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နဲ့ဖြစ်ရင် sodium များတယ်အဲ့ဆိုဒီယမ်များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ဘယ်လန့်စ်လုပ်ရတယ်နောက်တော့သူကသွေးရဲ့ pH ကိုလည်းထိမ့်ပေးတယ်သူက buffer action ရှိတယ်သူက buffer action ဆိုတာ pH မပြောင်းလဲအောင်တန်တန်ထိမ့်ပေးတယ်သူကသွေးတိုးကျစေတယ်ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့ဒါကြတော့ကြားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့အဲ့ဒါမျိုးတွေမဖြစ်အောင်ပိုတက်ဆီယမ်လုံးလုံးလောက်ရှိဖို့လိုတယ်နော်ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လုံးမှန်ရအောင်လို့ပိုတက်ဆီယမ်ကိုပေးရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်ရှင်ဒီစီစဉ်တဲ့ TV ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ် VOA American သားရဲ့တနင်္ဂနွေစနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီတိဆက်ပြီးတော့ထုတ်လင်းပေးမှာပါအခုတော့သတင်းချင်းချုပ်ကိုတက်လက်တင်ပြပေးပါစေရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်ဝန်ကြီးချုပ်ရှီကယ်ရူအီရှိဘာနဲ့ဝါရှင်တန်မြို့တော်ကသမ္မတအေဘီရောမှာတောက်ကြနေကတွေ့ဆုံပါတယ်။ဝန်ကြီးချုပ်ရဲ့အခုခီးစဉ်ကနေအမေရိကန်နဲ့ဂျပန်ဆက်ဆံရေးပြန်လည်ခိုင်မာလာစေဖို့ဂျပန်ဆွေးနွေးကမျှော်လင့်နေတာပါ။ကာကွယ်ရေးပစ္စည်းနဲ့နည်းပညာရဲ့ဆိုင်ရာပူးပေါင်းမှုတွေနောက်နှစ်နိုင်ငံစီးပွားရေးပူးရဲလေ့ကျင့်မှုတွေကိုချုံးမြင်ပြီးအမေရိကန်ပြည်ထောင်စုမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေမြင့်တင်နိုင်ဖို့အပြင်အမေရိကန်ကဂျပန်ကိုစွန့်အင်တင်ပို့ရေးကိစ္စတွေကိုခေါင်းဆောင်နှုတ်ဦးဆွေးနွေးကြမယ်လို့ထရမ့်အစိုးရအဖွဲ့ရဲ့အကြီးအကဲအရာရှိတဦးကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာရှိပါတယ်ရှင်။ထိုင်းပြည်မှာနေဆက်ဒေတာမှာအခြေဆက်ပြီးတော့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့ online ငွေလိမ်ဂိုင်းတွေကိုဒေတာတွေမှာအမြင့်ပြတ်သွားအောင်ရှင်းနိုင်ဖို့တရုတ်ကဒီသက်ဆိုင်တဲ့နိုင်ငံတွေနဲ့အားစိုက်ပူးပေါင်းဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလင်းဂျီယန်ကတောက်ကြနေတော့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ online ငွေလိမ်ဂိုင်းတွေနေဆက်ဖြတ်ကျော်ရာဇဝတ်မှုကျူးလွန်နေတာတွေကိုအမြင့်ပြတ်ရှင်းနိုင်အောင်ပြည်ထောင်ရဲ့စင်မြစ်ကိုပတ်ပေါင်းစုံကဖော်ထုတ်ရေးယူနိုင်ဖို့ဒေတာတွင်မြန်မာ၊ China နဲ့တခြားအိန္ဒိယနိုင်ငံတွေနဲ့တရုတ်ကပူးပေါင်းဆောင်ရွက်နေတယ်ဆိုပြီးတော့ပြောဆိုသွားတာပါ။နောက်ယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ဖို့အတွက်မှာတော့ရုရှားအပေါ်တန်ခတ်အရေးယူမှုတွေတိုးပြီးတော့ဖိအားပေးဖို့အမေရိကန်ကစစ်ဆင်နေတယ်လို့ရုရှားနဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Keith Kellogg ကပြောပါတယ်။ New York Post သတင်းစာနဲ့ကြာသပတေးနေ့တုန်းကမေးမြန်းခန်းအထွေမှာသူကအခုလိုပြောကြားခဲ့တာပါ။အရေးယူတန်ခတ်မှုတွေလုပ်နိုင်တာအများကြီးရှိနေပြီးတော့အထူးသဖြင့်ရုရှားရဲ့စွမ်းအင်ကဏ္ဍပေါ်မှာအရေးယူနိုင်တယ်လို့ပြောကြားခဲ့ပါတယ်။ဒီကနေ့အတွက်စစ်ဆင်နေကတော့ဒီလောက်ပါပဲရှင်။အားလုံးပဲချမ်းသာပေးကင်းကြပါစေ။ VOA စီစဉ်လေးကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမခင်ဗျူထွေးပါ။နောက်စီစဉ်လေးမှာပြန်ဆုံပါဦးမယ်ရှင်။